မြန်မာနိုင်ငံမှာအယက်သားစုဟာကိုအပြည့်ဝအာဏာလွှဲဖို့ဆိုရင်တိုင်းရင်းသားတွေနဲ့ပဋိပက္ခတွေလုံးဝချုပ်ငင်းပြီးတည်ငြိမ်လာတဲ့တနေ့ကျရင်ဖြစ်လာနိုင်တယ်လို့ Washington Post သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံဟာဒီမိုကရေစီမြင့်ကျက်သေးတဲ့အတွက်လည်းအရှေ့အလယ်ပိုင်းနိုင်ငံတွေလိုဖြစ်မှာစိုးရင်ရတယ်။ဒါကြောင့်မြန်မြန်ဆန်ဆန်ပြောင်းလဲဖို့ဆိုရင်အခက်အခဲရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ်။ဒီယူဆဟာအကြောင်းကြားချက်တာဖြစ်ပြီးဒီလိုအကြောင်းပြချက်မျိုးမပြောသင့်တော့ဘူးလို့ကာကွယ်ရေးဦးစီးချုပ်ဟောင်းတူဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဘာပတိအဖွဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။အမားကတော့ပြည်သူလူထုကအဖြေရှင်းမယ်ဆိုရင်ပြည်လဲနိုင်ပါတယ်ဗျာ။ဒီတက်ကိစ္စနဲ့ပတ်သက်တာကိုတက်ကတက်အမြင်နဲ့ကြီးပဲသူတို့ကပြောပြောနေတာကြောင့်မလို့သူတို့ဟာသူတို့တွက်ချက်ပြီးတော့ပြောတာတွေများပါတယ်။အမားကတော့တတိရှိရှိသာအရသာအစိုးရကိုပြေးလိုက်ခဲ့ရှိရင်အရသာအစိုးရအနေနဲ့ဒါဟာလောက်ကင်သွားမယ်တာဝန်တွေကိုထမ်းဆောင်ကိုကြေပြမှာပါသူအရသာအစိုးရဆိုတာကလည်းပဲသူကြီးပဲလို့မှမဟုတ်ပါဘူးပြည်သူတို့ကရွေးချယ်တဲ့လွှတ်တော်တို့တိုင်းရင်းသားပါတီဖွဲ့စည်းတို့နဲ့တကွတကယ်တာဝန်ယူပြီးတော့နောက်လောက်ရမယ်ပြုရမယ်ခါကြတော့သူတို့ကအဓိကအထူးခြားတဲ့တာဝန်ကိုထမ်းဆောင်ထားတဲ့အတွက်နိုင်ငံတော်ရဲ့အချုပ်အခြာအာဏာနဲ့ပြည်သူတို့လူတွေလည်းလုံခြုံရေးလုပ်ရမယ်ဟာကိုအဲ့ဒီအခါကျတော့အဲ့ဒီအရသာအစိုးရရဲ့ဥဆောင်အောက်မှာသူကညွှန်ကြားမှုအောက်မှာအဲ့ဒါကိုတဘောတာညှိပြီးတော့သူတို့နဲ့လုံးမဲ့ဆိုရင်ဖြစ်ပါတယ်ဗျာအခုခုနပြောတဲ့ excuse ကလည်းပဲမပေးလိုက်တဲ့ excuse ကိုကျွန်တော်ထင်ပါတယ်ဒါပေမဲ့လို့ဆိုတော့တိုင်းရင်းသားတွေနဲ့ပတ်သက်လို့အေးချမ်းမှသာနောက်ပြီးတော့ဒီအပြစ်ကတည်းကဆဲပြီးတော့နောက်ဆုံးပေါ့လေညင်းညမ်းမှသာဒီလိုဖြစ်မယ်လို့ပြောရဆိုတာကတော့မပြောနိုင်ဘူးအဲ့ဒီလိုလုပ်တဲ့အတွက်ပုံမူပြီးတော့ယုံကြည်မှုဟာတော်တော်လေးဝေးသွားပြီးတော့ပို့ပြီးတော့ယုံကြည်မှုအားနည်းချက်တွေဖြစ်သွားမှကျွန်တော်တို့ကတွေးထင်မိပါတယ်ခင်ဗျာအခုလည်းရှိတဲ့အဆိုးရွားကနေပြီးတော့ရွေးကောက်ဖို့အတွက်အေးချမ်းချမ်းဒီမှာစီမံပေးလိုက်တဲ့ဟာမလို့အခုရွေးကောက်လည်းပြီးသွားပြီဆိုရင်တော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ဖွဲ့စည်းပုံအခြေခံဥပဒေသတ်မှတ်တာတည်းရဲ့အတိုင်းဒါအရသာအစိုးရကိုတာဝန်တည်တည်ဖလှယ်ပြောင်းပြီးတော့အဲ့ဒီအရသာအစိုးရရဲ့အောက်မှာတာမတော်ဒီဝန်ထမ်းကတခုအနေနဲ့ပေါ့နော်ကြည်ပြွန်သွားဥရင်းနဲ့စီကနီလာများနဲ့အညီပေါ့လေဆောင်ရွက်သွားဖို့ပဲတောင်းရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်ညွန့်လွင်ကလည်းတမရော်ကတိုင်းရင်းသားပြဿနာကိုဖြေရှင်းလာတာအနှစ်50ကျော်ကြာလာပြီးခရီးမရောက်တဲ့အတွက်ဒီပြဿနာကိုလူပြောင်းပြီးဖြေရှင်းသင့်ပြီလို့သုံးသပ်ပါတယ
်။သူတို့ကြီးပဲလည်းလုတ်ခဲ့တာနှစ်ပေါင်း50လောက်ရှိပြီပြုံးမှဖြစ်နေကြတာရှင်းနေတာပဲလူပြောင်းပြီးလုပ်ဖို့တော့လိုတာပေါ့။သူမပေးရင်တော့တချောင်းပြားကလည်းပြင်မှာပါ။ကိုကတိုင်းနာအေးအေးကြီးအားလုံးကသူနည်းဝဲကိုဝင်ခဲ့ပြီးပဲ။အခုဆို single taxi ကမှလက်ပေါ်ကြီးသဘောတူသားပြီးပြီ။သူတို့ကလည်းတစ်စိတ်ကြောင်းစံတော့လာကုန်ပြီးသွားတော့အခုသူတို့ပဲလူတော့တာလေလက်မထိုးမဲ့လူတွေကြီးကအားလုံးတကယ်တကယ်ပြောတော့
နိုင်ငံရေးဆောင်မရှင်စာရေးဆရာထွန်းစော်ထေးကလည်းအခုလိုသုံးသက်ပါတယ
်သူတို့ကနှစ်ပေါင်းများစွာစ조사ခဲ့ကြပြီးဒါအောင်မမအောင်မြင်ရစစ်တပ်ကငင်းချင်းလုပ်လို့မရဘူးသူတို့ကအတိတ်ကရစဲရေးပဲလုပ်လို့ရမယ်ကြံနေတာကအချက်သားအဖွဲ့စည်းရပဲလုပ်လို့ညှိနှိုင်းဆွေးနွေးရမယ်ဟာဖြစ်တယ်ဒါဆိုသူအင်တာဗျူးဖတ်လိုက်ရတယ်ဗျာကျွန်တော်သဘောမတူတာတွေအများကြီးပဲအများကြီးပဲဆိုတော့နောက်ကျွန်တော်တို့ပမာလူမျိုးကဒီမိုကရေစီမရင်ကျက်သေးဘူးလို့မပြောနဲ့ကျွန်တော်ပမာလူမျိုးကအခုနေပေးလိုက်တာကဒီမိုကရေစီရင်ကျက်နေတဲ့ဟာကိုပြတာကအရန်တုခိုးမြန်တဲ့တွေဒီမိုကရေစီကဒီပြတ်ထားလိုက်ဒီနေ့အရှင်ပြေသွားမှာနောက်တစ်ခါကိုယုံကြည်တဲ့လူရဲ့စကားကိုနားထောင်နေဗျာအဲ့ဒီခါကျတော့ဒါရီကိုတော့ရသားဆိုးကလက်ထဲအချိန်ကြီးထည့်ပေးလို့ရတယ်လို့ချက်ပြလိုက်တာနဲ့ညီချင်းလေးကိုတိဆောက်လို့ရတယ်သူတို့ကဝင်မကျုံဘူးအခုကတော့ဖြင်းမြင့်လုပ်နေလို့ပါကျွန်တော်တို့ညီချင်းလေးကိုတိဆောက်ဖို့ခက်ခဲနေတာကအဲ့တော့ကျွန်တော်တို့လူမျိုးတွေဗုဒ္ဓဘာသာအနည်းငယ်နေထိုင်ကြတဲ့လူတွေကဒီမိုကရေစီမရင်ကျက်ဘူးဆိုတာဟုတ်ကောမဟုတ်ဘူးလေကျွန်တော်အဲ့ဒါလက်ကိုမခံဘူးအဲ့တော့ကျွန်တော်တို့တွေကတင်းတက်လွယ်တဲ့လူတွေလည်းဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီဒီမိုကရေစီပြတ်ထားလိုက်တာနဲ့ပြတ်ထားတဲ့ဒီမိုကရေစီနဲ့စီမင်းစည်းကမ်းတွေပေါ်မှာတိုးတူမတည်နိုင်တာမှာသို့တော်ပါလို့ဆိုတော့ကျွန်တော်ယုံကြည်တယ်အစိုးရဖြစ်ဖို့လိုတယ်။ဒါကြောင့်သူပြောသလိုမျိုးကြီးကျွန်တော်အချင်းစောက်ရမလိုဘူး။နိုင်ငံသားအချင်းချင်းထိမ့်ပြီးပြီးတော့တော့အဲ့လမ်းတစ်ခုလို့ကျွန်တော်မြင်နေဗျ
။မြန်မာနိုင်ငံမှာအတိတ်ကာလကဖြစ်ခဲ့တာတွေကိုသင်ခန်းစာယူသင့်ပြီးလို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘာပတိအဖွဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။ကျွန်တော်တခါတခါစကူးမှုကကျွန်တော်အသက်ရဲ့ကြီးတာတခါလုတ်ကြအမားတွေလူကြီးတွေချစ်ခဲ့တာတွေပေါ်မှာကျွန်တော်တို့လည်းပဲနောက်ကကောင်းကောင်းလေးတွေနဲ့လိုက်လို့ရတာဟိုတော့ကဗျာတိုက်ပြီးနေပဲလွတ်လိုက်ရပြီးတော့တယောက်ကလည်းပဲသူဒီလိုနိုင်ငံကိုထူထောင်မြင်တယ်ဟိုတယောက်ကလည်းဒီနိုင်ငံထူထောင်မြင်တယ်အဲ့တော့နိုင်ငံတော်ထူထောင်မြင်တာပဲဗျာညှိကြပြီးတော့ကမြင်းမြူရတဲ့အပေါ်မှာရနိုင်တယ်လို့ဆောင်ရွက်သွားမယ်ဆိုရင်ဒီပြဿနာတွေဟာအားလုံးကတိုင်းရင်းသားပြဿနာတွေရောအခုနောက်ပေါ်လာတဲ့ပြဿနာတွေရောပေါ်စရာအကြောင်းမရှိပါဘူးဗျာအမှန်ကတော့ဒါနဲ့ပတ်သက်အားလုံးဟိုတော့ကကိုက and the Oga Levet and Edmund and Nine Day, and Gare Anna Bingy, Duru Sura Drogi, Hoda Gale, Menon and Baru Dura Male, Ladi Rura, Nana Gami, Duda, the Dua Piashima, Eddie Hardy Jow, Pini, Bahama, Aju, Mamiade again, so you, Ladaha. Now, but he be the women, Pachin, the Yolis, all of the Javi, Tinganda, Jijava, General Lillian and the Junior, Noguna, Lumeri, Kaliri, it will be that Alo.
အကျိုးရှိမဲ့ဟာကိုတော့စဉ်းစားပြီးလုပ်ကြပါလို့ဒီလိုပဲတိုက်တွန်းနေမှာတဲ့ဗျာတိုင်းရင်းသားတွေနဲ့ပြိပကတွေမချုံငိမ့်တဲ့ပြည်တမတော်ကအရသာအဆူအကူအာဏာအပြည့်အဝပေးဖို့မဖြစ်နိုင်သေးဘူးဆိုတဲ့အယူအဆနဲ့ပတ်သက်လို့သုံးသက်ချက်တွေနားဆင်ကြရတာပါခင်ဗျာ